တော်ရှိမှာခင်ဗျာ။ကွန်ဆန်စုကြည်ကိုယုံတင်တရားစွဲတဲ့ကိစ္စအကြောင်းမြန်မာနိုင်ငံသတင်းဟာကမ္ဘာထီတန်းကိုရောက်နေတဲ့အချိန်မှာပဲတိုက်တိုက်ဆိုင်ဆိုင်မြောက်ကိုရီးယားကနျူကလ িয়ার ဘုံးစမ်းသပ်တဲ့သတင်းပေါ်ထွက်လာပြီးမြန်မာသတင်းကိုကြော်တက်သွားခဲ့ပါတယ်။မြန်မာသတင်းဟာပြည်တွင်းနိုင်ငံရေးကိစ္စသာဖြစ်ပြီးမြောက်ကိုရီးယားအရေးဟာကမ္ဘာကြီးကိုတိုက်ရိုက်အန္တရာယ်ပြုနေတဲ့နျူကလ িয়ার ဘုံးကိစ္စဖြစ်နေတယ်လို့ဆိုရင်လည်းရပါလိမ့်မယ်။နိုင်ငံတကာအဖွဲ့အစည်းကြီးဖြစ်တဲ့ကမ္ဘာ့ကုလသမဂ္ဂရဲ့လူမျိုးရေးကောင်စီကတော့မြန်မာအရေးနဲ့ပတ်သက်လို့စီဝေခဲ့ကြသလိုမြောက်ကိုရီးယားအရေးအတွက်လည်းအရေးပေါ်အစီအဝေးကျင်းပခဲ့ကြပါတယ်။ဒါပေမဲ့မြန်မာအရေးအတွက်ကြတော့ဗီဒီယိုအာနာရှင်တရုတ်နဲ့ရုရှားစတဲ့နိုင်ငံကြီးတွေရဲ့ထော်လော်ကန်လန့်လုပ်ခဲ့မှုကြောင့် resolution လို့ခေါ်တဲ့ပြဋ္ဌာန်းချက်ဆုံးဖြတ်ချက်ဒါ presidential statement လို့ခေါ်တဲ့ဥက္ကဋ္ဌရဲ့ကြေညာချက်စတဲ့အဆင့်တွေတောင်မှမထုတ်ပြန်နိုင်ခဲ့ပဲနဲ့ press statement လို့ခေါ်တဲ့သတင်းထုတ်ပြန်ချက်လောက်သာထုတ်ပြန်နိုင်ခဲ့ပါတယ်။ပြီးတော့သူတို့ရဲ့ထုတ်ပြန်ချက်ထဲမှာရေးထားတဲ့အတိုင်းအတိအကျပြောရမယ်ဆိုရင် the members of the security council expressed their concern about the political impact of recent developments relating to Aung San Suu Kyi လို့ဖော်ပြထားပါတယ်။မြန်မာလိုပြန်ပြောရမယ်ဆိုရင်တော့ Aung San Suu Kyi နဲ့ဆက်ဆက်ပြီးမကြာခင်ကဖြစ်ပျက်နေတဲ့ကိစ္စတွေကပေါ်ထွက်လာမဲ့နိုင်ငံရေးအကျိုးဆက်တွေနဲ့ပတ်သက်ပြီးအဖွဲ့ဝင်နိုင်ငံတွေကစူးရင်မကင်းကြောင်းလုံမျိုးရေးကောင်စီအဖွဲ့ဝင်တွေကဖော်ပြလိုက်ပါသည်ဆိုတာပဲဖြစ်ပါတယ်။ဒါအပြင်ဒီကြေညာချက်ရဲ့နောက်ဆုံးပိုင်းမှာမြန်မာနိုင်ငံရဲ့နယ်မြေတည်တံ့ခိုင်မြဲရေးအချုပ်အခြာအာဏာပိုင်ဆိုးမှုကိုလုံမျိုးရေးကောင်စီအဖွဲ့ဝင်တွေကအလေးအနက်ထားကြောင်းဖော်ပြပြီးတော့မြန်မာနိုင်ငံရဲ့အနာဂတ်ဟာမြန်မာပြည်သူတွေရဲ့လက်ထက်မှာသာရှိတယ်လို့လည်းထပ်မံအတည်ပြုပါသလား။အဲ့ဒီထက်မှာဖော်ပြထားပါတယ်။ဒါပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার ဆန့်တက်မှုအတွက်တော့ strong opposition and condemnation of the nuclear test ဒါ nuclear ဆန္ဒမှုကိုအပြင်းအထန်ကန့်ကွက်ရှုတ်ထားတယ်လို့ဖော်ပြထားပါတယ်။မြန်မာကိစ္စမှာတွန်းဆုတ်ခဲ့တဲ့တရုတ်နဲ့ရုရှားတို့ကလည်းကြံအဖွဲ့ဝင်နိုင်ငံတွေရဲ့အစံနဲ့တထေရတဲ့မြောက်ကိုရီးယားကိစ္စမှာပါဝင်ရှုတ်ထားခဲ့ကြပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ပြဋ္ဌာန်းချက်ပေါ်ထွက်လာဖို့ resolution ပေါ်ထွက်လာဖို့အတွက်လည်းပဲအပူတပြင်းဆောင်ရွက်နေကြပါတယ်။ဆိုတော့ကမ္ဘာအဖွဲ့အစည်းကြီးဖြစ်တဲ့ကုလသမဂ္ဂအဖွဲ့အစည်းဟာသတိမောနိုင်ငံတကာအသိုင်းအဝိုင်းဟာမြန်မာနိုင်ငံနဲ့မြောက်ကိုရီးယားအရေးတွေကိုခွဲခြားသဘောထားကြပါသလားတန်းတူမသတ်မှတ်ကြဘူးလားဆိုတာနဲ့ပတ်သက်ပြီးတော့ပထမဦးဆုံးမြန်မာအရေးကျွမ်းကျင်သူမြန်မာအရေးလှုပ်ရှားနေသူတူဦးဖြစ်တဲ့ဥရောပမြန်မာရုံးကညွှန်ကြားမှုဦးဟန်းယောင်ရှိကိုမေးလိုပါတယ
်ဒီကိစ္စမှာကျွန်တော်မြင်တာကတော့ဒီကိုရီးယားကိစ္စမှာကသူတို့ကအနှုမြူလက်နဲ့ရှိတော့ဒီဟာသူတို့ပို့ပြီးကယူဆိုင်ပြီးမှပို့ပြီးအရေးထားတယ်လို့မြင်တယ်မြန်မာပြည်မှာကတော့ဒီလူ့အခွင့်အရေးနဲ့ဒီမိုကရေစီကိစ္စဖြစ်ပြီးမှသူတို့ကစိုးရိမ်ပါတယ်ဒါပြဿနာဖြစ်ရှင်းတယ်အဲ့ဒီလောက်ပဲရှိပါတယ
်ဦးအောင်စောဦးကပဲလို့သုံးသက်လို့ပါတယ်နှစ်ခုနှန့်ရှင်းပြီးတော့
ဒီလိုရှိပါတယ်ကျွန်တော်တို့နိုင်ငံတကာအခင်းချင်းမှာကုလသမဂ္ဂပဲဖြစ်ဖြစ်အမေရိကန်ပဲဖြစ်ဖြစ်ဥရောပသမဂ္ဂပဲဖြစ်ဖြစ်အာရှနိုင်ငံတွေပဲဖြစ်ဖြစ်ပေါ့ဗျာအားလုံးကသူတို့နိုင်ငံရဲ့အကျိုးစီးပွားပေါ်မှာအခြေခံပြီးတော့စဉ်းစားတတ်ကြတာဖြစ်ပါတယ်เนาะဒါကြောင့်ဗမာပြည်ဟာမြောက်ကိုရီးယားမဟုတ်ဘူးရှင်းနေပါတယ်အဲ့ဒါကြောင့်မဟုတ်လို့ဆိုတော့ကျွန်တော်တို့ကဒါကြောင့်ကုလသမဂ္ဂကိုအမြဲတမ်းကျွန်တော်တို့ကမျှော်လင့်အားထားနေလို့မရဘူ
းဆိုတော့ကျွန်တော်ပြောမယ်မြန်မာပြည်ဟာမြောက်ကိုရီးယားမဟုတ်ဘူးဆိုတော့မြောက်ကိုရီးယားအရေးဟာနိုင်ငံကြီးတွေရဲ့အကျိုးစီးပွားနဲ့ပုံပြီးသက်ဆိုင်နေတယ်ပေါ့
ဟုတ်ပါတယ်
ဘယ်လို
သူတို့ရဲ့လုံခြုံရေးကိစ္စတွေသူတို့ရဲ့ဟိုစားကမ္ဘာအင်အားကြီးနိုင်ငံတွေရဲ့ချိန်ဝင်ရှာညှိမှုတွေအပေါ်မှာတည်နေတာဖြစ်ပါတယ်
။နောက်တစ်ခုကမြန်မာနိုင်ငံမှာကြတော့ဒေါအောင်ဆန်းစုကြည်ကိုအရေးယူဆဲရုံးတင်စစ်ဆေးဆဲပဲဖြစ်ပါတယ်။ဆိုတော့ဒေါအောင်ဆန်းစုကြည်ကိုပြစ်ဒဏ်တစုံတရာချမှတ်လိုက်ပြီးဆိုရင်ရောလုံခြုံရေးကောင်စီရဲ့အရေးယူမှုပိုပြီးပြင်းထန်လာမယ်လို့မျှော်လင့်ပါလားခင်ဗျာ
။ကျွန်တော်အနေနဲ့အဲ့ဒီလောက်တော့မထင်ပါဘူး။သူတို့အနေနဲ့ဖိအားပေးတောင်းဆိုတာတွေချင်းချာချက်ထုတ်တာတွေလောက်ပဲရှိမယ်။တကယ်တမ်းဗမာပြည်အပြောင်းလဲကိုလုပ်ရမှာကတော့ကျွန်တော်တို့ပြည်တွင်းအင်အားစုတွေရပဲလုပ်ရမှာဖြစ်တယ်
။ဟုတ်ကဲ့အဲ့ဒါတော့ဆက်ပြီးဆွေးနွေးရပါဟာဥက္ကဋ္ဌရောင်ရှိရဘယ်လိုသဘောပါလဲမြန်မာနိုင်ငံကိစ္စဒေါအောင်ဆန်းစုကြည်ကိုစေစွာပြည်ထောင်တစုံတရာချမှတ်လိုက်ပြီးတဲ့အခါနိုင်ငံတကာရဲ့တုံ့ပြန်ချက်အထူးသဖြင့်လူမျိုးရေးကောင်စီရဲ့အရေးယူဆောင်ရွက်မှုကပိုပြီးပြင်းထန်လာမယ်ထင်ပါလ
ား။ဒီထက်ပြင်းထန်ဖို့ကတော့မရှိဘူးထင်ပါတယ်ဒါပေမဲ့ဒေါအောင်ဆန်းစုကြည်ကိုဒီလိုမျိုးတို့ထောင်ချမယ်ဆိုရင်တော့ဒီနာဖလိုလာတဲ့2010ရွေးကောက်ပွဲလူတိုင်းလက်ခံဖို့ဆိုတဲ့နေရာမှာဒီဟာမဖြစ်နိုင်တော့ဘူးလို့ကျွန်တော်မြင်ပါတယ်။ဘာကြောင့်လဲဆိုရင်နာဖကတော့ ကျူကရွေးကောက်ပွဲလောက်တိုင်းနိုင်ငံတကာမတတ်နိုင်ပဲနဲ့လက်ခံရမယ်ဆိုတဲ့သဘောအခုလိုမျိုးသူလောက်လိုက်တော့ဒီနိုင်ငံတကာကလက်ခံလို့မရအောင်လောက်တဲ့သဘောဆိုကျွန်တော်မြင်ပါတယ်ဆိုတော့ဒီဒေါန်ဆန်းစီကိုယုံတင်တဲ့ကိစ္စမှာနားဖအနေနဲ့လည်းအမျက်မထွက်ပဲအရှုံးပေါ်ထန်ရဆိုတဲ့သဘောပေါ့အရှုံးပေါ်တယ်အဲ့ဒါမှန်တယ်ဒါပေမဲ့တို့ထဲမှာကလည်းတကယ်ရွေးကောက်ပွဲမလောက်ချင်တဲ
အခုအဲ့ဒီလိုလုတ်ထက်လိုက်တာကတနည်းအားဖြင့်ပြောရင်တော့နားအဖရဲ့တက်ထဲမှာပူကွဲပါလိမ့်မယ်။ဘာလို့လဲဆိုတော့ဒေါက်တာဆုကြည်ဟာအခုတရားရုံးရင်ဆိုင်နေရတယ်ဆိုတော့အမှုကချပြီးနေတော့နော်ဒေါက်တာဆုကြည်ဒီဒီနေ့ဗိုလ်ချုပ်တန်းရွှေရဲ့အကျဉ်းသားဖြစ်နေတယ်။တက်မလို့ရဲ့အကျဉ်းသားမဟုတ်ဘူး။နော်သူ့သဘောနဲ့ပဲဥပမာဆိုလို့ရှိရင်မတ်လလောက်တည်းကနော်ဒေါက်တာဆုကြည်ကိုမလွတ်တော့ဘူးဆိုတဲ့သတင်းကျွန်တော်တို့ရနိုင်ပြီဖြစ်တယ်။သူသူသဘောထားတွေကြောင်းသွားပြီတရုတ်ကဖိအားပေးတဲ့အတွက်ပထမတော့လွတ်မလွတ်လို့နဲ့အခုနောက်ပိုင်းမှာမလွတ်တာဒီဘုသန်းရွှေတယောက်တည်းတက်မလို့တွေမှာလုတ်ချင်ရလုတ်နေတာဖြစ်တဲ့ဆိုတဲ့ချက်ကပူထင်ရှားတယ်အဲ့တော့တက်မလို့ကြီးတစ်ခုလုံးကလည်းငါတို့ဒီအာနာရှင်တယောက်ကစစ်ကြွဖြစ်နေတယ်ဘုံမောင်အေးဘုရွှေမန်းတို့ကအဆက်သက်သူတို့ခေါင်းဆောင်အစင်းတွေအားလုံးသိနေတာဖြစ်တယ်
ဟုတ်ကဲ့
နော်အဲ့ဒီတော့သူ့ကိုရောင်းပြန်ဟတ်တာကဟိုထသွားမှအကျိုးမှန်းပူစီ
ဟုတ်ကဲ့
အဲ့ဒီတော့ဖြစ်သွားတယ်
ဒီနိုင်ငံတကာရဲ့ထုတ်ပြန်ချက်ကိုတစ်ခါပြန်ပြီးညွှန်ကြည့်ပါလေမြန်မာနိုင်ငံကိစ္စနဲ့ပတ်သက်ပြီးတော့အခု press statement ပဲထုတ်လို့ရတယ်လူမျိုးကောင်စီက presidential statement ထုတ်ဖို့ဆိုတာကိုတောင်မှတရုတ်တို့ရုရှားတို့ကထော်လော်ကန်လန်းလုပ်တယ်လို့ဆိုပါတယ်ဒါပေမဲ့မြောက်ကိုရီးယားမှာကျတော့တရုတ်ကရုရှားကတော့တက်တက်ကြွကြွပဲဒီကိစ္စကိုအပြည့်နှံဆန့်ကျင်တယ်ဟန်တာရမယ်လို့ဆိုကြပါတယ်ဆိုတော့တရုတ်ရုရှားနှစ်နိုင်ငံရဲ့မြောက်ကိုရီးယားဘောသဘောထားနဲ့မြန်မာနိုင်ငံဘောသဘောထားကိုဟန်ဘယ်လိုနှိုင်းရှင်းနေပါလဲခင်ဗျာ
ခုနပြောတဲ့အတိုင်းပါပဲဒီမြန်မာပြည်ကိစ္စကအဲ့ဒီလောက်ကြီးအာကိုရီးယားနဲ့ဆာလုံးမရဘူးဒါပေမဲ့ကျွန်တော်ပြောချင်တာကအဲ့ဒီစုကိုဒီလိုမျိုးမလုပ်ရင်ဒီကိစ္စမြန်မာပြည်ကိစ္စကလုံခြုံရေးကောင်စီကိုပြန်လာဖို့လုံးဝအကြောင်းမရှိဘူးဒါပေမဲ့ဒီလိုမျိုးဖမ်းလိုက်တော့ရုရှားရောတရုတ်ရောမနေနိုင်ဘူးမနေနိုင်ပြီးတော့မှအခုချိန်မှာရုရှားကဒီတပ်တာဒီ president ဖြစ်နေတယ် security council လုံခြုံရေးကောင်စီမှာဆိုတော့သူတို့လည်းမရှောင်နိုင်တော့ဘူးဒီကိစ္စကသူတို့ statement ထုတ်ရတယ်ဆိုတာဒီမှာတော်တော်အာကျွန်တော်နားဖတ်တဲ့နဲ့နားတယ်လို့မြင်တယ
်ဟုတ်ကဲ့ဥအောင်စိုးဦးကဘယ်လိုသဘောရပါလဲတရုတ်ကမြောက်ကိုရီးယားကိစ္စအထူးသဖြင့်ရုရှားနဲ့တရုတ်ပေါ့လေမြောက်ကိုရီးယားကိစ္စမှာကျတော့ဒီဟာပြင်းပြင်းထန်ထန်ပြောတယ်မြန်မာကောတရုတ်မြန်မာကောမြောက်ကိုရီးယားကောတကယ်တော့တရုတ်ဟာအကအကွယ်ပေးထားတယ်လို့တော့မှတချို့တွေကပြောဆိုကြတဲ့အစီအစဉ်ရှိပါတယ်ဆိုတော့ဒီနှစ်နိုင်ငံအပေါ်မှာတရုတ်သဘောထားမတူညီဘူးလားခင်ဗျာအောင်ဆို
အမတူညီဘူးဆိုတော့ကဟိုနိုင်ငံရဲ့အခင်းချင်းတွေလည်းမတူတဲ့အခါမှာပထမဦးစားပေးကတရုတ်အနေနဲ့ကတော့မြောက်ကိုရီးယားကပထမဦးစားပေးဖြစ်တယ်လေဆိုတော့ဗမာပြည်ကတော့ဒုတိယအဆင့်မှာပဲရှိတော့သူလည်းတစုံတရာတော့ဖိအားပေးနေရပြီဘလို့မှသူငြိမ်မနေနိုင်တဲ့အနေထားမှာဖြစ်တယ်ကြာကြာသူဗမာပြည်စစ်အစိုးရဘက်ကရက်မယ်ဆိုလို့ရှိရင်နိုင်ငံတကာအတိုင်းပိုင်းမှာသူတို့တွေနိုင်ငံရေးကတိတ်ခါကြတော့မှာဖြစ်တယ်ရေးရှိမှာ
ဒါမှမဟုတ်နိုင်ငံတကာကရောတရုတ်တို့ရုရှားတို့ကရောရွေးကောက်ပွဲအပေါ်မှာအစရယ်ရ all inclusive ဖြစ်ရင်ကျင်းနိုင်မဲ့သဘောမျိုးပြတ်နေတဲ့နိုင်ငံတချို့ကရောသဘောထားပြောင်းလဲသွားနိုင်မှာလ
ားအာသဘောထားကတော့ဒီတိုင်းပဲနေမှာပါပဲဘာကြောင့်လဲဆိုတော့ဒါပြည်ရင်းကိစ္စဆိုတဲ့သဘောထားနဲ့ပဲသူတို့ပြန်တုံ့ပြန်နေကြမှာပဲဖြစ်တယ်လी
ဆိုတော့ဥပမာရွှေလဲစင်နာပေါင်းရုရှားဒီအထူးသဖြင့်အာဆီယံနိုင်ငံတွေကတော့ထိုင်းကဥက္ကဋ္ဌဖြစ်နေတဲ့အခါမှာတော်တော်လေးဝေဖန်ပြီးတော့ရေးလိုက်တာကိုစစ်အစိုးရတုံ့ပြန်ပါတယ်ဒါဟာပြည်တွင်းဝင်ဆက်တာဆိုပြီးတော့အာဆီယံရဲ့သဘောထားအပါဝင်ပေါ့လေကျန်တဲ့နိုင်ငံတွေရဲ့တရုတ်တို့ရုရှားတို့ရဲ့သဘောထားကောဒီရွေးကောက်ပွဲတည်ဝင်ဖြစ်မှုနဲ့ပတ်သက်တဲ့သဘောထားပေါ့လေဒေါက်ဆန်းစီကိုပြစ်ဒဏ်ချမှတ်ပြီးတဲ့အခါဘယ်လိုဖြစ်လာမယ်ထင်ပါလဲ
ဟုတ်ကဲ့ကျွန်တော်နားလည်တယ်လို့ကတော့ဒီဒေါက်ဆန်းစီကိစ္စမပေါ်ခင်မှာတရုတ်ရောရုရှားရောအာဆီယံကဒီရွေးကောက်ပွဲကိုလက်ခံဖို့ကတော့ဆုံးဖြတ်ပြီးသားသဘောရှိပါတယ်။ဒါပေမဲ့အခုလိုပြဿနာတက်တော့တို့ကလည်းထောက်ခံမယ်ဆိုရင်တို့အတွက်တော်တော်ပြဿနာရှိမယ်။အဲဒါကြောင့်လည်းဒီခုနပြောတဲ့အတိုင်းပဲရုရှားကလည်းလုံခြုံရေးကောင်စီကနေပြီးမှဒီ statement ထုတ်လိုက်တယ်။အာဆီယံကလည်းပြင်းပြင်းထန်ထန်ပြောလာစေ။ပြောချင်တာကတော့ဒီပြဿနာဟာနာဖတ်တဲ့တော်နစ်နာတယ်ပြမမိတ်ဆွေဖြစ်ချင်တဲ့နိုင်ငံတွေသူတို့ကိုကူချင်တဲ့နိုင်ငံတွေကလည်းမကူနိုင်တော့ဘူးဖြစ်နေတယ
်သွားရရှိမှာခင်ဗျာတကယ်တော့ဒီချိန်မှာသွားရရှိတချို့ဟာကုလသမဂ္ဂကဘာပူလောက်လာမလဲဆိုပြီးတော့မျောလင်းစောင့်စားနေကြတဲ့အချိန်ဖြစ်ပါတယ်ဒါမှမဟုတ်ကုလသမဂ္ဂရဲ့လှုပ်ဆောင်ချက်ဟာ အကန့်အသတ်နဲ့သာဖြစ်တယ်အထူးသဖြင့်မြောက်ကိုရီးယားလိုနိုင်ငံကိစ္စမျိုးအရေးကြီးပေါ်ပေါက်လာတဲ့အခါမှာမြန်မာနဲ့ပတ်သက်တဲ့ကိစ္စဟာပိုပြီးတော့နောက်တန်းကိုရောက်သွားနိုင်တယ်ဆိုတာကိုတွေ့ရပါတယ်။ဒါပြင်ကုလသမဂ္ဂရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားသလိုပဲမြန်မာနိုင်ငံရဲ့အနာဂတ်ရေးဟာမြန်မာပြည်သူတို့ရဲ့လက်ထက်မှာသာရှိတယ်ဆိုတာဟာလည်းမြန်မာသောရရှင်တွေမြန်မာပြည်